ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့ထက်ဆိုင်လွာရက်ွက်တဲကိုမောင်းလာတဲ့ကားတစ်စီးကိုသတင်းအရထိုင်းနယ်ခြားသောတပ်ကဖမ်းဆီးစစ်ဆေးခဲ့ရမှာမြန်မာနိုင်ငံမြဝတီမြို့ရွှေကုတ်ကိုဒေသကကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်ဖို့လာတဲ့ဗီယက်နမ်နိုင်ငံသား၅ဦးနဲ့မြန်မာပွဲစားတဦးကိုဖမ်းမိခဲ့တာပါဒီအကြောင်းနဲ့ပတ်သက်လို့ရောင်ကြည်ဦးလုံသမားဖွဲ့ကပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကအခုလိုပြောပါတယ်
အတူတာကားတူပြီးပေါ့လေမတင်ကားလို့မောင်းလာတဲ့အပေါ်မှာကိုသိနေမတင်ကားလို့ဆိုဆိုတော့ခိုင်းနေကြသောတက်ဖို့ရနေပြီးတော့သူကျူရထားတဲ့တဲ့ရရှိခဲ့ရမလို့စစ်သေးတဲ့အခါမှာဒီ BNN ဒီတင်းပြီးတူပေါ့နော်အမျိုးသား၄ဦး၅ဦးတော့မြန်မာပြည်သားကပေါ်ကားလို့စားတယ်မြန်မာပြည်သားတယောက်ကနေပြီးတော့ခေါ်ဆောင်လာတဲ့ဆိုပြီးတော့အဲ့မှာဖမ်းမိတာရှိတယ်ခိုင်းနေမှာ၄ချက်မှရှိတယ်ဒီလောင်းစားရုံဒီဘက်ကိုပို့မှုတွေဝေသာဘကထပ်ဆူထားတဲ့ဒီလိုလေးသိရပါလေကြာဟုတ်တယ
်အမှတ်346နေချားဆောင်ရဲတပ်ဖွဲ့ကကြိုတင်သတင်းရလို့ပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းနေချားဆောင်တပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အထောက်အထားဆက်ရွက်စာတမ်းမရှိတဲ့ဗီယက်နမ်နိုင်ငံသား၅ဦးကိုအခကြေးငွေယူပြီးမှောင်ခိုလမ်းကနေမြန်မာနိုင်ငံတဲကိုပို့ပေးဖို့ခေါ်ဆောင်လာတာလို့လည်းပွဲစားကထပ်ဆူခဲ့တယ်လို့ဆိုပါတယ်ဒီဗီယက်နမ်နိုင်ငံသားတွေဟာရွှေတရိကန်ဒေသကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတာဖြစ်ပြီးမြန်မာနိုင်ငံကရင်ပြည်နယ်မြဝတီမြို့ကလောင်းကစားရုံတွေမှာဝင်ရောက်အလုပ်လုပ်ကြဖို့အတွက်အွန်လိုင်းကနေဆက်သွယ်ပြီးလာရောက်ခဲ့ကြတာလို့လည်းနေကြားဆောင်တက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာအင်ဒိုနီးရှားမလေးရှားဗီယက်နမ်တရုတ်ပါဝင်နိုင်ငံသားတွေလည်းကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုလောင်းကစားနယ်မြေမှာရောင်းစားခံရတာတွေလည်းရှိနေပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲမှာဒုစရိုက်ခိုင်းနေရဲ့အထမခိုင်းစေခံရတဲ့အင်ဒိုနီးရှားနိုင်ငံသားအယောက်20ကိုလည်းမြဝတီကနေကယ်ထုတ်နိုင်ခဲ့ပြီးပြန်လည်လွတ်မြောက်လာကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကမေလ9ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုရာဇဝတ်ခိုင်းနေရဲ့တားကောင်တွေဖြစ်ရတဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့ထိုင်းနိုင်ငံသားတွေအပါအဝင်တခြားနိုင်ငံသားတွေလည်းပါဝင်နေတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်။
ဟုတ်ကဲ့ခုဖန်ဆောင်တဲ့အချိန်မှာတော့ဘောင်သားယူနီဘက်ကိုဟောပို့ဖို့ဆိုပြီးပွဲစားထုတ်ဆူချက်မှာဗီယက်နမ်နိုင်ငံသားတွေပေါ့နော်အရင်ကတော့အင်ဒိုနီးရှားနိုင်ငံသားတွေလည်းဒီလိုမျိုးပဲဒီကာစီယူနီဘက်ကရှိတဲ့ဘက်တွေမှာဒီလိုမျိုးရောင်းစားခံထိတာတွေပွဲစားနေခေါ်ယူပြီးအတူတူမျိုးနဲ့ဆိုပြီးတော့ဟလာဒီလိုအွန်လိုင်းပေါ်နဲ့ဆွဲထားလို့ရောက်သွားတဲ့ဟာမျိုးတွေနောက်ပြန်ပြီးတော့အဆင်ပြေလို့ကျေထိုးရတာမျိုးတွေလည်းရှိရဲ့ခြားနိုင်ငံသားတွေလည်းဒီအဲ့ဘက်ထဲမှာတွေ့လည်းရှိရဲ့
ထိုင်းနယ်ခြားသောတပ်ဖွဲ့ဝင်တွေဟာအခုလအတွင်းထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီနယ်စပ်လမ်းတွေမှာတပ်ဖွဲ့အင်အားတွေတိုးမြင့်ချထားပြီးကာစီနိုလောင်းကစားရုံတွေအများဆုံးရှိနေတဲ့နေရာတွေနဲ့အနီးဆုံးလမ်းတွေမှာပိုက်စိတ်တိုက်ရှာဖွေစစ်ဆေးမှုတွေကင်းလဲတာတွေတိုးမြင့်လှုပ်ဆောင်နေတာပါဒီအတွက်မြန်မာဘက်ကဝင်ရောက်လာသူတွေရောကာစီနိုယုံဘက်ကိုသွားရောက်သူတွေကိုရောဖမ်းမိနေတာဖြစ်ပါတယ်ရှင်